Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ် February 15ရက်ဗုဒ္ဓနေ့ညနေခင်း VOA season တွေကိုမေကင်ပြောင်းစုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စင်ပါဒီညနေခင်းတွေ season တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတို့အမေခွဲအကိုအသက်ခံရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတန်တရားရှိသူအမျိုးသမီးတဦးကိုမလေးရှားရဲကဒီကနေ့ဖမ်းထားပါတယ်။ဘင်္ဂလားဒေ့ရှ်ဖိလစ်ပိုင်မွေးစေဝါနေနေရေးစီမံချက်ကိုသမရဒူတာဒေကအရှိန်ပြန်လျှော့လိုက်ပါတယ်။ဂျကာတာမြို့တော်အုပ်ချုပ်မှုရွေးကောက်ပွဲကတော့ဤဗီလာမှာဒုတိယကြော့လိုရမယ်ပုံရှိပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းဦးပြီးမှသောတာရှင်တွေနားဆင်ကြမှာကထိုင်းမလေးရှားအင်ဒိုနီးရှားနဲ့အိန္ဒိယမှာရှိနေတဲ့စစ်စစ်ထားတဲ့မြန်မာဒုက္ခသည်တွေကိုအမေရိကန်ကလာရောက်ခြေချဖို့စက်ပြီးလက်ခံသွားမယ်အကြောင်းကို
On January 27th, President Trump signed an executive order that included a section that affected the U.S. refugee admission program, including Rohingya refugees. But on February 3rd,
American နိုင်ငံသားဌာနကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါအပြင်တိုင်းဒေသကတိုက်ပွဲတွေအခြေအနေပါဝင်မွန်ပြည်သက်ပါတီနဲ့မြန်မာတပ်မတော်ကြားဆက်ဆံရေးအခြေအနေကိုလည်းအခုညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိနေမဲ့ခင်ပြည်ထွေးတို့ကကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့အဖေတူအမေခွဲအကိုတော်ဆက်သူကင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးအမျိုးသမီးတူကိုဖမ်းဆီးထားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ကွာလာလမ်ပူနိုင်ငံတကာလေဆိပ်မှာဒီကနေ့မနေ့ပိုင်းကဖမ်းလိုက်တဲ့အမျိုးသမီးဟာဒုံတီဟုံးဆိုတဲ့အမည်နဲ့ခီးသွွားအထောက်အထားတွေကင်ထားတယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အစောပိုင်းကထွက်ထားတဲ့မလေးရှားအစိုးရအဘော်ဘာနာမသတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာတော့မလေးရှားရဲတပ်ဖွဲ့ကိုပဲကိုးကားပြီးအဖမ်းခံထားရသူဟာမြန်မာအမျိုးသမီးဖြစ်တယ်လို့ဖော်ပြခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကမလေးရှားတာဝန်ရှိသူတွေကိုအတီးပြုတ်ပေးဖို့အကြောင်းကြားခဲ့ပြီးတဲ့နောက်ထွက်လာတဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဗီယက်နမ်အမျိုးသမီးဖြစ်ဖော်ပြတာပါ CCTV ကင်မရာမှတ်တမ်းတွေကြားအဲ့ဒီအမျိုးသမီးကိုသိရှိဖမ်းဆီးနိုင်တာဖြစ်ပြီးအဖမ်းခံရချိန်မှာသူတူဦးရီရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အသက်ခံရသူဟာမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေခွဲအကိုကင်ဂျွန်နမ်ဖြစ်တယ်ဆိုတာကိုတောင်ကိုရီးယားဘက်ကဒီကနေ့အတီးပြုတ်ပါတယ်သူဟာတစ်ချိန်လုံးကတော့နိုင်ငံအကြီးအကဲဖြစ်မဲ့အလားအလာရှိသူအဖြစ်သတ်မှတ်ခံခဲ့ရဘူးသူဖြစ်ပါတယ
်။ NLD ဥပဒေအကြံပေးဦးကိုနီလုတ်ကြံတက်ပြမှုမှာအထူးကငွေပေးခိုင်းစေသူဟာဒုတိယဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်ဖြစ်ပြီးတော့ဒီဆက်ဆက်တရားခံတွေကိုဖမ်းဆီးနိုင်ဖို့မြန်မာရဲတပ်ဖွဲ့နဲ့တက်မတော်ပူးပေါင်းဆောင်ရွက်နေတယ်လို့နိုင်ငံတော်သမ္မတရုံးကထုတ်ပြန်ပါတယ်။ NLD ရဲ့ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေဆိပ်မှာဇန်နဝါရီလ29ရက်နေ့ကတနတ်သမားတို့ကအနီးကပ်လုတ်ကြံတက်ပြခဲ့တဲ့အမှုနဲ့ပတ်သက်ပြီးတော့ပြစ်မှုကျူးလွန်သူတရားခံကြည်လင်းနဲ့ပြစ်မှုကျူးလွန်ရာမှာပူးပေါင်းပါဝင်သူအောင်ဝင်းစော်တို့ကိုဖမ်းဆီးထိန်းသိမ်းချတယ်လို့တရားဝင်ထုတ်ပြန်ပြီးတဲ့နောက်မှာတဟာတတိယအကြိမ်ဆွေးရကထုတ်ပြန်တာပါဒီထုတ်ပြန်ချက်ထဲမှာတော့အောင်ဝင်းစော်ရဲ့ထွက်ဆိုချက်အရဦးကိုနီကိုတက်ပြဖို့ငွေပေးခိုင်းစေခဲ့သူကသူ့ရဲ့ညီဖြစ်သူအောင်ဝင်းခိုင်ဖြစ်ပြီးတင်းတထောင်ပေးမယ်ဆိုပြီး2016ဇူလိုင်လမှာစီခိုင်းခဲ့တယ်လို့ဆိုပါတယ်လုတ်ချံချိန်မှာသူတို့အားလုံးရန်ကုန်နိုင်ငံကလေဆိပ်မှာရှိကြပြီးတော့ဥက္ကဋ္ဌထွက်လာမဲ့အချိန်ထွက်လာမဲ့နေရာတွေကိုတယ်လီဖုန်းမက်ဆေ့ကနေအောင်ဝင်းခိုင်ကပို့ပေးခဲ့တယ်လို့ဆိုပါရယ်။သမရယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ငွေပေးခိုင်းစေတယ်လို့ဆွဆွဲခံရသူဒုဗိုလ်မူကြီးဟောင်းအောင်ဝင်းခိုင်ရဲ့တပ်ပုံနဲ့တကွဥက္ကဋ္ဌမလုတ်ချံမခံရခင်ဒီရန်ကုန်လေဆိပ်မှာတွာလာလှုပ်ရှားနေတဲ့ CCTV မှတ်တမ်းတပ်ပုံတွေကိုပါဖော်ပြထားပါရယ်။ဆွဆွဲခံရသူဒုဗိုလ်မူကြီးဟောင်းအောင်ဝင်းခိုင်ဟာ2014ခုနှစ်မှာမိမိသဘောအလျောက်နဲ့တက်မတော်ကနေနှုတ်ထွက်ခဲ့သူဖြစ်တယ်လို့အစိုးရရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ကတည်းကရုရှားထောက်လွှင့်ရေးအကြီးတန်းတာဝန်ရှိသူတွေနဲ့အဆက်အသွယ်ရှိခဲ့တယ်ဆိုတဲ့ New York Times သတင်းစာပါသတင်းကိုရုရှားနိုင်ငံကဒီကနေ့ပယ်ချလိုက်ပါတယ်။လက်ရှိနဲ့အရင်အမေရိကန်တာဝန်ရှိသူ၄ဦးကိုကိုးကားပြီး Times သတင်းစာကအဲ့လိုရေးတာပါ Mr. Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုပ်ခဲ့သူ Paul Manafort နဲ့အမည်ဖော်ပြမထားတဲ့တခြားလက်ထောက်တွေရဲ့ဖုန်းအဆက်အသွယ်တွေကိုအမေရိကန်ဥပဒေစိုးမိုးရေးပိုင်းနဲ့ထောက်လန်းရေးအဖွဲ့တွေကကြားဖြတ်ဖမ်းယူခဲ့ပြီးမှတ်တမ်းတွေရှိထားတယ်လို့သတင်းစာမှာကိုးကားတဲ့တာဝန်ရှိသူတွေကပြောတာပါ Manafort ကတော့ဒီသတင်းဟာအတိတ်ပဲမဲ့ယူကြောင်ကြောင်သတင်းပဲလို့ပြောတဲ့အကြောင်း Times ကရေးပါတယ်ရာထူးကနေနှုတ်ထွက်သွားပြီဖြစ်တဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ် Michael Flynn နဲ့ Manafort တို့အပါအဝင် Trump ရဲ့လက်ထောက်တွေဟာရွေးကောက်ပွဲမတိုင်ခင်မှာရုရှားနိုင်ငံသားတွေနဲ့ပုံမှန်အဆက်အသွယ်ရှိခဲ့တဲ့ဆိုတော့ CNN သတင်းဌာနရဲ့အလားတူသတင်းကိုလည်း Manafort ကညင်ပါတယ်
။အမေရိကန်နိုင်ငံဖျော်ဖြေရေးလုပ်ငန်း ကုမ္ပဏီ WWE ရဲ့အမှုဆောင်ရရှိဟောင်းဖြစ်တဲ့ Linda McMahon ကိုသမ္မတ Trump ရဲ့အစိုးရတဲ့အဖွဲ့မှာအသေးစားစီးပွားရေးလုပ်ငန်းများဆိုင်ရာဌာန SPA အကြီးအကဲဖြစ်တာဝန်ယူဖို့အထက်လွှတ်တော်ကနေအင်္ဂါနေ့မှာမဲခွဲဆုံးဖြတ်အတည်ပြုလိုက်ပါပြီ။သမ္မတ Trump အစိုးရအဖွဲ့မှာတာဝန်ထမ်းဆောင်ဖို့ရထားသူတွေကိုလွှတ်တော်ကနေအတည်ပြုနိုင်အောင်အကြိမ်နဲ့စ조사လှုပ်ဆောင်နေရတာတွေမှာထူးထူးခြားခြားဒီ Miss McMahon နဲ့ပတ်သက်လို့တော့ပါတီနှစ်ရဲ့စလုံးကသဘောထားကွဲလွဲမှုသိမ့်မရှိခဲ့ပဲ6ခံပဲ81မဲကန့်ကွက်မဲ19မဲနဲ့အတည်ပြုပေးခဲ့တာဖြစ်ပါတယ်SPA ဌာနအကြီးအကဲအဖြစ်အတည်ပြုခံရဖို့အသေးစားနဲ့စုဦးတီထွင်လုပ်ငန်းများဆိုင်ရာအထက်လွှတ်တော်ကော်မတီမှ6ခံမဲ18မဲကန့်ကွက်မဲ10မဲနဲ့အလွဲတကူအတည်ပြုခံခဲ့ရပြီးတဲ့နောက်ဒီနောက်ဆုံးလွှတ်တော်တရက်လုံးရဲ့အတည်ပြုချက်ကိုလည်းရရှိလိုက်တာပါ Mrs. McMahon နဲ့ဒီခင်မွန်းဖြစ်သူ Vince McMahon တို့ဟာလူကြိုက်များတဲ့အမေရိကန်နိုင်ငံဖျော်ဖြေရေးလုပ်ငန်းကော်မတီ WWE ကိုတီထောင်ခဲ့ကြတဲ့သူတွေဖြစ်တယ်လို့သမ္မတ Trump ရဲ့ရွေးကောက်ပွဲမဲဆွဲစီယုံပွဲတွေအတွက်အဓိကငွေကြေးလှူဒါန်းခဲ့ကြသူတွေလည်းဖြစ်ပါတယ်အခုဒီ Mrs. McMahon ဦးဆောင်မဲ့ SBA ဌာနကတော့အမေရိကန်ပြည်ထောင်စုမှာလူဦးရေအားဖြင့်28သန်းလောက်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တွေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုအဓိကပံ့ပိုးကူညီဖို့ပဲဖြစ်ပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုကနေဗိုလ်ဒူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ဥချိုရီမှုရွေးကောက်ပွဲမဲရလတ်တွေကိုဒီကနေ့ရေတွက်တာအရဆိုရင် AB လမှာဒုတိယအကြော်ရွေးကောက်ပွဲလုပ်ရမယ်ပုံရှိပါတယ်လက်ရှိဥချိုရီမှုဘာဆူကီအဟော့ဂျာဟာဂျာဖူနာမာကမဲရေတွက်40ရာခိုင်နှုန်းကျော်လေးပဲရတာကိုလူမှုစစ်တမ်းတွေမှာတွေ့ရပါတယ်အန်နီးစ်ဘာဆွီဒန်ကရာဂိုင်တို့အနေငယ်ရော့ပြီးတဲ့ဒုတိယလိုက်ပြီးတော့အာဂူစ်ဟာရီမူတီယူရိုယူနိုက15ရာဂိုင်လောက်နဲ့တတိယလိုက်ပါတယ်။တရဝင်းမဲဂျာလက်တွေကတော့ဖေဖော်ဝါရီလ28ရက်နေ့မှာမှထွက်လာမှာပါ။လက်ရှိအုပ်ချုပ်ရေးမှူးပူနာမဟာတရုတ်နယ်ဘွားခရီးယန်ဘာသာဝင်အင်ဒိုနီးရှားနိုင်ငံသားဖြစ်တာကြောင့်လူနည်းစု2မျိုးနဲ့အကျိုးဝင်သူတူဖြစ်နေပါတယ်။အချင်းပြချက်စားမှုကိုတိုက်ဖြတ်တာနဲ့လူနေမှုအဆင့်တန်းတိုးတက်အောင်လုပ်ပေးတာတွေကြောင့်မြို့တော်နဲ့လူလက်တန်းစွာတွေကသူ့ကိုကြိုက်ကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့စက်တင်ဘာလမှာတော့သူဟာအလားအရှင်မြတ်ကိုစော်ကားရဲဆိုတဲ့ဆွဆွဲချက်တွေထွက်လာခဲ့ပြီးလက်ရှိမှာတရားရင်ဆိုင်နေရတာပါပူနာမရဲ့ပြိုင်ဘက်နှစ်ယောက်စလုံးကတော့မူဆလင်တွေဖြစ်ပါတယ
်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာသူ့ရဲ့မွေးရစီဝါတိုက်ဖက်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တွေဘက်ကမှားယွင်းလှုပ်ဆောင်ခဲ့တာတွေနဲ့လူမှုတွေရဲ့ပြစ်တင်ဝေဖန်တာကိုခံခဲ့ရပြီးတဲ့နောက်သူ့ရဲ့လှုပ်ရှားမှုအရှိန်ကိုပြန်ပြီးလျှော့လိုက်ပါတယ်စကားကိုခက်ကြမ်းကြမ်းပြောတတ်တဲ့မြို့တော်ဝန်ဟောင်းတဦးဖြစ်သူအသက်82နှစ်အရွယ်သမ္မတဒူတာတေကမူရစေဝါရာဇဝတ်ကောင်တွေနဲ့သုံးဆွဲသူတိန်းကိုရှေ့လာနောက်ဆုံးထားပြီးတော့တုတ်တင်ရှင်းလင်းပြမယ်လို့ကတိပြုပြောဆိုထားတာပါ။ဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာပဲသမ္မတဒူတာတေးရဲ့မူရစေဝါတိုက်ဖက်ရေးလှုပ်ရှားမှုတွေကိုရဲတပ်ဖွဲ့ကယာယီရက်ဆိုင်လိုက်တဲ့အကြောင်းသမ္မတရုံးကညညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကဒီမနီလာမြို့တော်မှာရှိတဲ့ဖိလစ်ပိုင်နိုင်ငံတော်ရဲတပ်ဖွဲ့ဌာနချုပ်ကမ်ခရီးမှာတောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တယောက်ပြန်ပေးဆွဲထိန်းသိမ်းခံရပြီးတော့မှားယွင်းတပ်ဖြတ်ခံရတဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒီရဲတပ်ဖွဲ့ကမူရစေတိုက်ဖက်ရေးလုပ်ငန်းတွေကိုရက်ဆိုင်လိုက်တာလည်းဖြစ်ပါတယ်။အဲ့ဒီဖြစ်ရကြောင့်ပဲသူ့အဆိုဒီရဲဌာနအတွင်းအကျင့်ဆိုးတွေရှိနေတယ်လို့ဆိုပြီးတော့ဒါကိုအမြင့်ပြတ်တဲ့အထိကင်တွယ်သွားမယ်လို့သမ္မတဒူတာတေးကပြောခဲ့ပါဗျာရှင်
။အစ္စရေးနဲ့ပါလက်စတိုင်အကြားငြိမ်းချမ်းရေးရဖို့အတွက်မှာနိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့နီလန်အတိုင်းမဖြစ်မနေသွားဖို့မလို့ပဲဒီကိစ္စဟာသက်ဆိုင်တဲ့ဘက်နှစ်ဖက်ကဆုံးဖြတ်ရမယ့်ကိစ္စဖြစ်တယ်လို့သမ္မတအိမ်ပြည်တော်အကြီးတန်းတာဝန်ရှိသူလူကအင်္ဂါနေ့မှာပြောပါဗျာ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဒီကနေ့ဝါရှင်တန် DC မြို့တော်ကိုရောက်မလာခင်မှာပဲအဲ့ဒီအကြီးတန်းတာဝန်ရှိသူကသတင်းထုတ်တွေကိုပြောတာပါ။ငင်းချမ်းကြီးဘယ်လိုဖြစ်ရမလဲဆိုတာမျိုးအမေရိကန်အနေနဲ့သတ်မှတ်မှာမဟုတ်ဘူးလို့ဆိုပါတယ်။ငင်းချမ်းကြီးမရတဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ဟာဘယ်သူမှလူချင်းနဲ့ရည်မှန်းချက်မဟုတ်ပါဘူးလို့တာဝန်ရှိသူကပြောပါတယ်။နှစ်ဖက်စလုံးကလူလာတယ်ဆိုရင်နှစ်နိုင်ငံရှင်တွဲနေတဲ့အဖြစ်ပဲဖြစ်ဖြစ်တခြားတစ်ခုပဲဖြစ်ဖြစ်ဘယ်လိုပုံမျိုးနဲ့ပဲဖြစ်ဖြစ်ငင်းချမ်းကြီးရဖို့ကရည်မှန်းချက်ပါသူတို့ကိုကျွန်တော်တို့ကူညီတော့ပါမယ်လို့လည်းအဲ့ဒီတာဝန်ရှိသူကပြောပါတယ်။
မြေပြင်ကနေပြစ်လွတ်တဲ့ cruise ပဲချင်းဒုံးကြီးတစ်စင်းကိုရုရှားဆွေရကနေရာချထားလိုက်တာကြောင့်ဒါဟာအနှစ်30ကြာချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုချိုးဖောက်လိုက်တာပဲလို့အမေရိကန်အိမ်ပြည်တော်အရာရှိတဦးကပြောပါတယ်ကီလိုမီတာ900ကနေ9500အထိမြေပြင်ကနေဒီပြစ်လွတ်နိုင်တဲ့ဘဲဒုံးကြီးကိုမှပိုင်ဆိုင်တာထုတ်လုပ်တာဒါမှမဟုတ်စမ်းသပ်တာတွေကိုခွင့်မပြုတဲ့တာလက်ပြစ်နျူကလ িয়ার လက်နက်အင်အားဆိုင်ရာသဘောတူညီချက်ကို1989ခုနှစ်မှာအမေရိကန်နဲ့ရုရှားနှစ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ဒါပေမဲ့ရုရှားကဒီသဘောတူညီချက်ကိုချိုးဖောက်ပြီးတော့ဒုံးကြီးစမ်းသပ်ထုတ်လုပ်တာတွေလုပ်ခဲ့တယ်လို့ဆိုပြီး2014ခုနှစ်တုန်းကလည်းအမေရိကန်ကဖြစ်တင်ပြောခဲ့ပူပါတယ်ဒါပေမဲ့ရုရှားကတော့ဒီဆွတ်ဆွဲချက်တွေကိုညှင်းချပါတယ်အခုလေဒီရုရှားဟာသူ့ရဲ့ cruise ဒုံးကြီးကိုနေရာချလိုက်တယ်လို့ဆိုတာသိကြတဲ့အကြောင်းအင်ပြူတော်အရာရှိကမနေ့ကအင်္ဂါနေ့မှာအတည်ပြုပြောပါရယ် ရုရှားရဲ့ဒုံးကျည်နေရာချထားမှုနဲ့ပတ်သက်လို့ပထမဆုံးသတင်းရေးသားခဲ့တဲ့ New York Times သတင်းစာကလည်းရုရှားနိုင်ငံကကာပူစတင်ရာဒုံးကျည်စံတပ်စခန်းမှာတားမြစ်ထားတဲ့ cruise ဖက်ထိန်ဒုံးကျည်တွေတရင်တရင်စာရှိတယ်လို့ဆိုပါတယ်ဒုံးကျည်နောက်တစ်စင်းကိုလည်းပြီးခဲ့တဲ့ဒီဇင်ဘာလတုန်းကနိုင်ငံတဲကနေတခြားနေရာမှာရှိတဲ့စကန်တစ်ခုကိုရွှေ့ခဲ့သေးတယ်လို့ပြောပါရယ်ဒီသတင်းနဲ့ပတ်သက်လို့တော့အမေရိကန်နိုင်ငံသားရဲ့ဌာနကအတိမပြုပါဘူးဒါပေမဲ့ဒီအစောပိုင်းဆွဆွဲခဲ့တယ်လို့ပဲရုရှားဟာနှစ်နိုင်ငံသဘောတူညီချက်ကိုချိုးဖောက်နေတယ်လို့ရုရှားနိုင်ငံသားရဲ့ဌာနပြောခွင့်ရမာခ်ထုံနာကပြောပါရယ်ရှင
်ဂါဇစ္စတန်နိုင်ငံမှာဒီကနေ့လို့ဖို့စီစဉ်ထားတဲ့ဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုမနှက်ဖြန်အထိရွှေ့ဆိုင်းထားပါရယ်ဘာကြောင့်ရွှေ့ဆိုင်းတာလဲဆိုတော့ပေါ်ဂါဇစ္စတန်နိုင်ငံသားရဲ့ဌာနကရှင်းလင်းချက်မပေးပါဘူးအက်စတာနာမြို့တော်မှာလုပ်မဲ့ဆွေးနွေးပွဲတွေမှာအဓိကအကြောင်းအရာကတော့ဒီဇင်ဘာလကမှစပြီးအသက်ဝင်ခဲ့တဲ့ဒစီတပိုင်းအပြစ်ခတ်ရစေဖြစ်ပါတယ်။အက်စတာနာမြို့တော်မှာပဲဇန်နဝါရီလကလုပ်တဲ့ဆွေးနွေးပွဲမှာတော့ရုရှား၊အီရန်၊တူရကီသုံးနိုင်ငံကအပြစ်ရသဘောတူညီချက်ကိုစောင့်ကြည့်ပေးဖို့သဘောတူခဲ့ကြပါတယ်ခင်ဗျာ
။ကိုကျော်သိန်းနဲ့မက်ခင်ဘူထွေးတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတော့ပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာဒုက္ခသည်တွေကိုအမေရိကန်မှာလာရောက်အခြေချဖို့ဆက်ပြီးလက်ခံသွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ထိုင်းမလေးရှားအင်ဒိုနီးရှားနဲ့အိန္ဒိယမှာရှိနေတဲ့ UNHCR ကအသိအမှတ်ပြုထားပြီးတော့မိခင်ပြည်အောင်စုကစီစစ်ထားတဲ့မြန်မာဒုက္ခသည်တွေကိုအမေရိကန်မှာလာရောက်အခြေချဖို့ဆက်ပြီးလက်ခံသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနက VOA ကိုပြောပြပါတယ်။ January 29ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်သမ္မတ Trump ရဲ့ပြည်ဝင်ခွင့်သတ်မှတ်အမိန့်ကိုပြည်ထောင်စုခရိုင်တရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်ဒီအမိန့်ပြန်ပြီးခွင့်ပြုဖို့ Trump အစိုးရအဖွဲ့ရဲ့အယူခံဟာလည်းပေချခံထားရချိန်အတွက်မှာမြန်မာဒုက္ခသည်တွေကိုအမေရိကန်ကိုလာရောက်အခြေချနိုင်ဖို့စီစဉ်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။အပြည်စုံကိုမန်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်
။သမ္မတ Trump ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မြန်မာဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုထဲလာဖို့လက်ခံနေတဲ့အခြေအနေကိုအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ
် On January 27th President Trump signed an executive order
သူပြောသွားတာက January 29ရက်နေ့မှာသမ္မတ Trump ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ထုတ်ပြန်ချက်အရရိုဟင်ဂျာဒုက္ခသည်တွေအပါအဝင်အမေရိကန်ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခသည်တွေရဲ့အစီအစဉ်ပေါ်မှာထိခိုက်မှုတွေရှိခဲ့ပါတယ်ဒါပေမဲ့လို့ February 3ရက်နေ့မှာပြည်ထောင်စုခရိုင်တရားရုံးကနေသမ္မတရဲ့အဲ့ဒီအမိန့်ကြေညာချက်ကိုတားမြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်ကလည်းပြန်ပြီးအယူခံတင်ထားတဲ့အချိန်တွင်အမေရိကန်ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခသည်အစီအစဉ်ကနေရိုဟင်ဂျာအပါအဝင်ကမ္ဘာတဝှမ်းကလာမဲ့ဒုက္ခသည်တွေကိုလက်ခံနေပါတယ်။ဒါကြောင့်အဲ့ဒီအစီအစဉ်ကတဆင့်ဒုက္ခသည်တွေဟာအမေရိကန်ပြည်ထောင်စုကိုဝင်လာနေပါပြီလို့ပြောသွားတာပါ။ဒီတော့တွင်အင်ဒိုနီးရှားနိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုမှာလာရောက်အခြေချဖို့နိုဝင်ဘာလအတွင်းစတင်ခဲ့တဲ့အစီအစဉ်ကိုဒီသတင်းပတ်အတွင်းပြန်ပြီးအကောင့်ထည့်ဖို့ဆောင်ရွက်နေကြောင်းဆူမာထရာကျွန်းမြောက်ပိုင်းမီဒန်မြို့မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးကပြောပါတယ်။သူတို့ဘယ်ချိန်ရောက်လာမလဲဆိုတာအတိအကျပြောလို့မရပါပဲ။အကြမ်းပြင်းအားဖြင့်18လကနေ24လအတွင်းအမေရိကန်ပြည်ထောင်စုကိုရောက်လာကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ပြောခွင့်ရအမျိုးသမီးကအခုလိုပြောပါတယ
်။ We don't break down time of arrival by nationality.
သူပြောသွားတာကတော့အမေရိကန်ပြည်ထောင်စုကိုရောက်လာဖို့အချိန်နဲ့ပတ်သက်ပြီးတော့နိုင်ငံသားအလိုက်ကျမတို့ခွဲခြားသတ်မှတ်ထားတာမျိုးမရှိပါဘူး။ကုလသမဂ္ဂမဟာမင်းကြီးရော UNHCR ကလွှဲပြောင်းပေးလိုက်တဲ့အချိန်ကစပြီးအမေရိကန်ပြည်ထောင်စုကိုရောက်လာဖို့ကြက်မြချင်းအပြင်18လဒါမှမဟုတ်24လအထိကြာမြင့်ပါတယ်လို့သူကပြောသွားတာပါတဆက်တည်းပဲမြန်မာဒုက္ခသည်တွေကိုဘယ်ပြည်နယ်တွေမှာလက်ခံထားမလဲဆိုတဲ့အမေကွန်းကိုတော့
So refugee placements are made on a case by case basis
သူပြောသွားတာကအမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေအခြေချနေထိုင်မဲ့အစီအစဉ်ဟာတဦးချင်းစီရဲ့အခြေအနေပေါ်မှာမူတည်ပါတယ်ဆိုလိုတာကအမေရိကန်ကိုဒုက္ခသည်တွေလာတော့မယ်ဆိုရင်သူတို့တဦးချင်းစီဒါမှမဟုတ်မိသားစုအလိုက်ပေါ်မှာဘယ်နေရာကအကောင်းဆုံးတင့်တော်မလဲဆိုတာကိုကျမတို့ကြည့်ပါတယ်အမေရိကန်ကိုဒုက္ခသည်တွေစပြီးရောက်လာချိန်မှာသူတို့ရက်တီနိုင်ရေးအတွက်အကူအညီပေးနိုင်တဲ့မိသားစုဝင်တွေဆွေမျိုးသားချင်းတွေရှိတဲ့နေရာကိုအဓိကထည့်သွင်းစဉ်းစားပြီးတော့ဆုံးဖြတ်ပါတယ်လို့ပြောသွားတာပါအင်ဒိုနီးရှားနိုင်ငံကိုလွန်ခဲ့တဲ့နှစ်နှစ်လောက်ကလှေတွေနဲ့ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေကအမေရိကန်မှာအခြေချဖို့ခွင့်ပြုချက်ရထားသူတွေအတွက်အမေရိကန်ပြည်ထောင်စုကိုဝင်ခွင့်ရဖို့အဲ့ဒီမှာရှိနေတဲ့အမေရိကန်ကောင်စစ်ဝင်ရုံးကစီစဉ်နေတာဖြစ်ပါတယ်။ အလားတူအမေရိကန်ပြည်ထောင်စုကိုသွားဖို့စောင့်ဆိုင်းနေတဲ့မလေးရှားနိုင်ငံက UNHCR အသိမှတ်ပြုထားပြီးအမေရိကန်ပြည်ထောင်စုကစီစစ်ထားတဲ့မြန်မာနဲ့ရိုဟင်ဂျာဒုက္ခသည်တို့လည်းအမေရိကန်ကိုထွက်ခွာခွင့်ဒီရက်ပိုင်းတွင်ရရှိထားပြီဖြစ်ကြောင်းဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့ Rohingya Society in Malaysia ဥက္ကဋ္ဌဖြစ်သူ Faisal ခေါ်ပုံမင်းနိုင်ကပြောပါတယ
်။ Departure date ကိုစောင့်နေကြတဲ့လူတွေထဲမှာဒီကြားထဲမှာတော့ကြပုံတရားနဲ့ဆက်ဆောင်မယ်ဆိုပြီးတော့ဆိုပြီးတော့ပြောလာတော့လူတွေကဟိုတမျိုးဖြုတ်သွားပါ။နောက်ပိုင်းဒီကြားထဲမှာပဲကျွန်တော်မိတ်ဆွေတယောက်ရဲ့တခြားလူတွေရဲ့အဲဒီလိုညာပဲတခြားလူတွေရဲ့သူတို့ Departure date ပြလိုက်တယ်သူတို့ Departure date တော့မနိုင်ဘူး။အထမတော့သူတို့ဆိုင်းငံ့ထားတယ်။အဲ US ကို Restrict လုပ်တဲ့အချိန်မှာပြောရမယ်ဆိုလို့ရှိရင်ဒီ UN ရဲ့စည်းရင်းရှိတဲ့အချိန်ကနေသူတို့ကအခုချိန်ပြီးပေါ့နော်။လူ3000ကျော်လို့ပဲသူတို့ကဒီ research လုပ်တာပေါ့လို့ခင်ဗျာ။ဟိုချင်းနေရာတော့များတာပေါ့။ချင်းနေရာဆို creation ဆိုတော့ဟိုဘက်ကနေ sponsor တွေပါရရတယ်ဆိုတော့ဟိုသူတို့တွေ့တော့ဒီနေ့အဲ့လောက်ကြိုးစားမရှိနိုင်ဘူး
။ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဒီနှစ် January လအထိ American ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရခဲ့တဲ့မြန်မာဒုက္ခသည်စုစုပေါင်း2300ကျော်ရှိပါတယ်ရှင
်။ main engineer နဲ့ဆက်ထားတာပါ။ခုတစ်ခါမှာတော့တိုင်းရင်းဒေသတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးပါမယ်။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာကုန်းချမ်းမြို့နယ်အတွင်းမှာဒီရက်ပိုင်းတွင်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့သလိုမော်ထိုက်ဒေတာမှာအစိုးရတပ်ဖွဲ့ကလူသူလက်နက်အင်အားတွေဖြည့်တင်းတဲ့အကြောင်းကိုကိုကန်တပ်ဖွဲ့ဘက်ကပြောပါရယ်ဒီတိုက်ပွဲတွေစတင်ခဲ့တာတလနီးပါးရှိနေပြီဖြစ်ပါရယ်ဒီအကြောင်းကို VN မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ကိုကန်ဒေတာအတွင်းကတိုက်ပွဲတွေဟာဇန်နဝါရီလတတိယပတ်လောက်ကစတင်ခဲ့တာဖြစ်ပြီးဒီရက်ပိုင်းတွင်အတွင်းတိုက်ပွဲတွေကတော့လောက်ကိုင်းနဲ့မော်ထိုက်ကြားမှာဖြစ်ပွားခဲ့တယ်လို့ဆက်လက်ပြီးပြင်းထန်လာမဲ့အခြေအနေတွေလည်းရှိနေပါတယ်ကိုကန်ဒေတာအတွင်းဖြစ်ပွားတဲ့တိုက်ပွဲနဲ့စီးရီးအခြေအနေကို MNDAA ခေါ်ကိုကန်တပ်ဖွဲ့တပ်မဟာ111ကအရာရှိတဦးကအခုလိုပြောပါတယ
်ဟောကဲဘာကောမော်ထိုက်ကြားတယ်ဒါလို့မော်ထိုက်တစ်ဖက်မှာတော့အများကြီးလာတယ်အခုအခြေအနေဆိုရင်အခုဆိုရင်တော့ရန်သူတို့အများဆုံးတိုက်လာတယ်တိုက်လာတယ်ဆိုတော့ခုရောသူပြစ်စီတော့လာရှူထားတယ်သူတို့တိုက်လာတယ်သူဆိုရင်တမလည်းခုခုတမငါငါအကခဆစ်ချော့အခုစကကတဲ့ဆယ်နှစ်ရောက်ပြီဒီမှာဒီနော်ဒီရဲ့တုံးခါလက်ခါနလာတယ်အခုတော့သူတို့လည်းနေကြည့်တော့အများကြီးပေါ်လာတယ
်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတလာနီးပါးကြာမြင့်လာပြီဖြစ်ကြောင်းလည်းပြောပါတယ်
အထောက်တခုနဲ့တလားစကူရဖြစ်နေကြအခုတော့တလားရှိပြီတလားဆိုတရေတော့မနာဘူးအခုတော့နည်းနည်းပဲနားနေတယ
်ဒီတိုက်ပွဲတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကကချင်ပလောင်ကိုးကန့်နဲ့ရခိုင်တပ်ဖွဲ့တွေစုပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကော့ခိုင်မုံကိုဒေသတွေမှာထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကျေပြန့်လာတာလည်းဖြစ်ပါတယ်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကင်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကတိုက်ပွဲတွေရက်ဆိုင်ပြီးစပွဲဝိုင်းမှာဖြည့်ရှင်းစေလို့ကြောင့်အခုလိုပြောပါတယ
်။ဟွန်ဝိုင်းနဲ့မော်ထိုင်ပြောပါပေါ့ကျွန်တော်တို့အုပ်စုနဲ့အုပ်စုမှာဖြစ်နေကြတယ်လို့ပြောတယ်။ကုန်းချမ်းမဲဆန္ဒနဲ့မြင့်မှာဖြစ်တာပေါ့။အတိအကတော့ကျွန်တော်တို့27ပြည်လုံးဒုတိယပတ်မှာနော်ကျွန်တော်တို့အကုန်လုံးပါဝင်စည်းနေဖို့ပဲကျွန်တော်ကတော့ဖြည့်ဆင်းချင်တာပေါ့။ဒီနေ့ကအဖွဲ့အစည်းလည်းကျွန်တော်တို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ပြောတယ်လို့ပဲလေစပွဲဝိုင်းပေါ်ရောက်ဖို့ပဲစပွဲဝိုင်းပေါ်ရောက်လို့ရှိရင်တော့တောင်းဆိုချက်လေးပြောအဲ့ဒါမှအဖြေပေါ်လာမှာပေါ့ဒီတိုင်းပဲတိုက်နေလို့ရှိရင်တော့ကျွန်တော်တို့နိုင်ငံတော်ကြီးကဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုရောက်ဖို့တော့မလွယ်သေးဘူးပေါ့ဗျာ
ဒီရက်ပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ TNLA ခေါ်ပလောင်တပ်ဖွဲ့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်မြန်မာပြည်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိနေပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အဖွဲ့15ဖွဲ့ကိုဖိတ်ခေါ်ခဲ့ပါတယ်15ဖွဲ့အနက်မှာမှ10ဖွဲ့ကသာလက်မှတ်ရေးထိုးခဲ့တယ်လို့မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကိုဖိတ်ခေါ်တာမရှိခဲ့ပါဘူးNCA မှာပါဝင်လက်မှတ်ရေးထိုးတာကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုလည်းတယောက်ခွင့်မရှိခဲ့ပါဘူးဒီအပေါ်မှာတော့ဦးကျော်နေနိုင်ကအခုလိုတုံ့တက်ပါတဲ
့နှစ်ဖက်စလုံးကြိုးစားပြီးဖို့တော့လူနေမယ်လို့ကျွန်တော်တော့သာဒီလိုပဲတုံ့တက်လို့ရမှာပေါ့
ပြီးခဲ့တဲ့ပြည်ထောင်စုနေ့အခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလက်နက်ကိုင်အဖွဲ့တွေအားလုံး NCA မှာပါဝင်လက်မှတ်ရေးထိုးပြီး27ရာစုပင်လုံမှာပါဝင်ဖို့တိုက်တွန်းထားပါတဲ့ ဒီလ6ရက်နေ့ကကျင်းပတဲ့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးက27ရာစုပင်လုံကိုဖေဖော်ဝါရီလ28ရက်မှာကျင်းပဖို့ရာထားခဲ့ပေမဲ့အခုအခါမှာတော့မတ်လဒုတိယပတ်အတွင်းကိုရွှေ့ဆိုင်းဖို့ပြင်ဆင်ထားပါတယ်။လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွဲဆုံဆွေးနွေးဖို့အတွက်တရုတ်အစိုးရကိုယ်စားလှယ်ကဇန်နဝါရီလအတွင်းဂျန်းဝင်ညှိနှိုင်းဆောင်ရွက်ခဲ့တဲ့နောက်ဖြစ်ပွားခဲ့ပြီးတွဲဆုံဆွေးနွေးဖို့ကိုတော့အခုအချိန်ထိညှိနှိုင်းနိုင်တာမရှိသေးပါဘူး။
ကမ္ဘာ့စတင်ပေးပို့ထားတာပါခုထမှာလဲမွန်ပြည်သက်ပါတီနဲ့မြန်မာတက်မတော်ကြားဆက်ဆံရေးကိုကြည့်အောင်ပါ NCA အပြည့်ရဲ့လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီနဲ့မြန်မာတက်မတော်တို့ကြားဆက်ဆံရေးတင်းမာနေတဲ့အချိန်ဒီမှာပဲမြန်မာတက်မတော်ကနေပြီးတော့ဖျားသုံးစုတန်ပြူစီရဲ့လမ်းပေါ်မှာမွန်ပြည်သက်ပါတီအကောက်ခွန်ဂိတ်စခန်းတစ်ခုကိုရုပ်သိမ်းပေးဖို့ညွှန်ကြားလာတာကြောင့်မနေ့ကဖယ်ရှားပေးရတယ်လို့မွန်ပြည်သက်တာဝန်ရှိသူကပြောပါရယ်လက်ရှိဖျားသုံးစုဒေတာမှာမွန်ပြည်သက်ပါတီနဲ့မြန်မာတက်မတော်တို့ကြားစစ်ရေးအသည့်အနေထားမှာရှိနေကြတယ်လို့ဒေတာကန်တွေကလည်းစစ်ဖြစ်မှာကိုစိုးရိမ်နေကြပါရယ်ထိုင်းချေဆိုင် view မြန်မာပိုင်းသတင်းတောက်နတ်ကွန်းအင်ကသတင်းပေးပို့ထားပါရယ
်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်တန်ပြူစရာကလန်းပေါ်မှာရှိတဲ့မွန်ပြည်သက်ပါတီရဲ့အကောက်ခွန်ဂိတ်စခန်းတစ်ခုကိုမြန်မာတပ်မတော်ကလည်းရုပ်သိမ်းဖို့ညွှန်ကြားချက်ကြောင့်မနေ့ကမွန်ပြည်သက်ပါတီရဲ့ဖျားတောင်ဂိတ်နဲ့ဇင်းတပင်ဂိတ်ကိုစုတ်ခွာခဲ့ရတယ်လို့ဖျားသုံးစုမျိုးဆက်ဆံရေးတာဝန်ခံနိုင်ဆိုင်ရော့ကပြောပါတယ်သူပြောသွားတာကတော့သူတို့စစ်တပ်ကနေနောက်ဆုတ်ခိုင်းတယ်ဂိတ်ကိုရုပ်သိမ်းခိုင်းတာပေါ့ဖျားတောင်ဂိတ်နဲ့ဇင်းတပင်ဂိတ်တစ်ခုစလုံးပဲအရှိတောင်တန်းစစ်ဌာနချုပ်တိုင်းမှုကညွှန်ကြားလာတယ်လက်ရှိဒီဂိတ်နေရာတွေကိုမြန်မာတပ်မတော်ဗဲဒကနေရာယူထားတယ်ဒီဂိတ်တွေဟာလည်းအရင်ကသူတို့တားမြစ်တာရှိတယ်အခုတော့သူတို့အကွက်ရသွားတာပေါ့ဆိုပြီးမွန်ဘာဒာနဲ့ပြောဆိုသွားတာပါအရှိတောင်တိုင်းစစ်တပ်နဲ့ချုပ်တိုင်းမှုရဲ့ညွှန်ကြားချက်ရမွန်မြစ်ပါတီဘက်ကနေဖျားတောင်ဂိတ်နဲ့ဇင်းနေပင်ဂိတ်ကိုမနေ့ကဆုတ်ခွာခဲ့တာပါတံမြူစီရဇင်းနေပင်ဂိတ်ကိုတော့မြန်မာတပ်မတော်ခလိုက်ရ24တပ်ကအင်အား60ခန့်နဲ့နေရာယူထားတယ်လို့မွန်မြစ်ပါတီတံမြူစီရမြို့နယ်အုပ်ချုပ်ရေးတာဝန်ရှိသူကပြောပါတယ်မြန်မာတပ်မတော်ဘက်ကတော့လက်ရှိမွန်ပြည်သက်ပါတီအကောက်ခွန်ဂိတ်ခံအရင်ကသဘောတူတတ်မှတ်ထားတဲ့ကွင်ဒေသမဟုတ်တဲ့အတွက်မွန်ပြည်သက်တပ်တီတပ်သိမ်ကွင်ဘက်ကိုစုတ်ခွာဖို့ညွှန်ကြားလာတယ်လို့လည်းဖျားသုံးစုဆက်ဆံရေးတာဝန်ခံနိုင်ဆက်ရော့ကပြောပါရယ်လက်ရှိမှာနှစ်ဖက်သားကြားဆက်ဆံရေးသင်းမာနေပေမဲ့တိုက်ပွဲဖြစ်ပွားခြင်းတော့မရှိသေးပါဘူးနှစ်ဖက်စီရေးသင်းရှိနေတဲ့အခြေအနေမျိုးမှာရှိနေပါရယ်ဖျားသုံးစုမြို့ဝင်ထွက်တယ်မှာမြန်မာတပ်မတော်ကနေလုံခြုံရေးတုံ့မြင့်ချထားတယ်လို့စစ်ဆေးမှုတွေပိုတိုးများလာနေတယ်လို့ဖျားသုံးစုမြို့ခံသူကမော်မာတာနဲ့အခုလိုပြောပါတယ
်မြို့ဝင်ထွက်မှာတပ်မတော်ကနေအင်အားတိုးချထားတာတွေတွေ့ရတယ်ကားတွေဆိုင်တွေတွေစစ်ဆေးမှုတွေများလာတယ်ဖျားတောင်ဘက်မှာရောစီးနပင်ဘက်တွေမှာတပ်မတော်ကအင်အားတိုးချလာတယ်ဒေသခံတွေကတော့တိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြတယ်နှစ်ဖက်လုံးကစီရီအစ်အနေထားမှာတတိရှိရှိနဲ့နေနေတာကိုတွေ့ရတယ်
။ဖျားသုံးစုမြို့နယ်မှာလည်းနှစ်ဖက်သက်တွေစီရီအစ်အနေထားကြောင့်ဈေးဆိုင်တချို့ပိတ်ထားရပြီးဒေသခံတွေကလည်းကြောက်လန့်နေတယ်လို့ဝိညာဉ်သနာရွှေဆိုင်ပိုင်းဆိုင်ကိုလုံးကပြောပါရယ်။ဒါပြင်ဖျားသုံးစုဝန်ကြီးဒေသကြေးရွာတွေဖြစ်တဲ့ကြံတော်ဂျပန်ရီတွင်တိုင်ရင်သုံးစားတဲ့ကြေးရွာသားတွေကလည်းနှစ်ဖက်တိုက်ပွဲဖြစ်လာမဲ့ရေးကိုစိုးရိမ်နေကြတယ်လို့အထုပ်ပိုးတွေပြင်ဆင်နေကြတဲ့အခြေအနေမှာရှိနေပါရယ်။ဒီနေ့မနက်မှာလည်းရေးမြို့မှာရှိတဲ့မွန်ပြည်သက်ပါတီရေးဆက်ဆံရေးယုံကိုမြန်မာတပ်မတော်အဖွဲ့ကနေဝင်ရောက်စစ်ဆေးပြီးလက်နက်တွေကိုရှာဖွေနေတယ်လို့ဒေသခံခရိုင်ကော်မတီဝင်သူကပြောပါရယ်မွန်ပြည်သက်ပါတီရဲ့80ကျိန်မြောက်မွန်မြူရန်းနေ့မှာစီးရီးပြခန်းလမ်းတွေမလွတ်ဆောင်ဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာတဲ့ပုံမှာမွန်ပြည်သက်ပါတီဘက်ကလက်မခံပယ်ချခဲ့တဲ့အတွက်မြန်မာတပ်မတော်ကနေအကြကင်လာတယ်လို့လည်းမွန်ပြည်သက်ပါတီရာရှိသူကပြောပါရယ်လက်ရှိပြဿနာပြည်လဲရေးအတွက်မွန်ပြည်သက်ပါတီ NSP ကတာဝန်ရှိသူတွေဆက်လက်ကြိုးပမ်းသွားမယ့်အခြေအနေမှာရှိနေပါတယ်။မွန်ပြည်သက်ပါတီကလက်ရှိမြန်မာအစိုးရနဲ့လည်း NCA ပြည်ရစာချုပ်လက်မှတ်ရေးသိုးခြင်းကိုလက်မခံညှင်းပယ်ထားတဲ့ UNSC ကိုညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်လည်းဖြစ်ပါတယ်။မွန်ပြည်သက်ပါတီက1995ခုနှစ်မှာနဝရဆစ်အစိုးရနဲ့အပြစ်ခတ်ရက်ဆိုင်ခဲ့ပေမဲ့2010ခုနှစ်မှာနယ်ခြားစောက်သအသွင်ပြောင်းရေးကိုလက်မခံခဲ့လို့အပြစ်ရရေးပြက်ပြဲခဲ့ပေမဲ့2012ခုနှစ်မှာပြည်내ပြည်ထောင်စုအစ်စ်အပြည့်ရလက်မှတ်ရေးသိုးထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ငံသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့အမေရိကန်နိုင်ငံရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Michael Flynn ရာထူးကနှုတ်ထွက်ဖို့သမ္မတ Trump ကပြောဆိုတာဖြစ်တယ်လို့အင်ဗီရိုကပြောပါတယ်။ Mr. Flynn အနေနဲ့ဥပဒေကြောင်းနဲ့မကိုက်ညီညာတွေလုပ်ခဲ့တာကြောင့်မဟုတ်ဘဲနဲ့သမ္မတကမယုံကြည်တော့တာကြောင့်အခုလိုနှုတ်ထွက်ဖို့ပြောဆိုခဲ့တာပါ။အမေရိကန်ဆိုင်ရာရုရှားသံအမတ်နဲ့ပြောဆိုဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးဒုသမ္မတကိုထိန်ချန်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့တည်ထားကြောင်းကိုအင်ဗီရိုကပြောပြီးတော့လွှတ်တော်အမတ်တချို့ကလည်းဒီကြောင်းစုံစမ်းစစ်ဆေးပေးဖို့ပြောဆိုနေကြပါတယ်။အင်ဗီရိုဆိုင်ရာ VOA သတင်းတောက် Mary Alice Selena ပေးပို့တဲ့သတင်းကိုကိုအောင်ကတင်ဆက်ပေးပါမယ်။
မျိုးသားလူကြုံရေးအကြံပေးမိုက်ကယ်ဖလင့်အနေနဲ့ယာရုကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောဆိုလိုက်တာပါ။လွန်ခဲ့တဲ့ဒီဇင်ဘာလအတွင်းရုရှားတန်မတ်နဲ့ဖုံးပြောခဲ့တဲ့ကိစ္စဒုသမ္မတကိုတင်ပြတာမှာမစ္စတာဖလင့်ကထင်ချင်ပြောဆိုခဲ့တာနဲ့ပတ်သက်လို့သတင်းပတ်တချို့အချိန်ယူသုံးသပ်ခဲ့ပါတယ်။အင်ဗီရောပြောခွင့်ရရှောင်းစပိုက်ဆာက
We got to a point not based on
ကျွန်တော်ထောက်ပြချင်တာကတော့ဥပဒေကြောင်းရမဟုတ်ပေမဲ့ယုံကြည်မှုနဲ့ဆိုင်တဲ့နေရာမှာသမ္မတနဲ့ဗိုလ်ချုပ်ကြီးဖလင့်တို့ကြားယုံကြည်မှုပြပြလာပြီးတော့သူ့အနေနဲ့အပြောင်းလဲလုပ်ရမယ်ဆိုတဲ့အနေအထားရောက်လာပါတယ်
။ရုရှားပေါ်ပိတ်ဆို့တန်ခတ်ထားတာနဲ့ပတ်သက်လို့ရုရှားတန်မတ်ကိုပြောဆိုခဲ့တာမရှိဘူးလို့မစ္စတာဖလင့်ကပြောဆိုထားခဲ့တာပါ။ဒါပေမဲ့လည်းသူဟာပြောဆိုခဲ့တယ်လို့လွန်ခဲ့တဲ့ဇန်နဝါရီလအတွင်းတရားရေးဌာနကအင်ဗီရိုကိုအကြောင်းကြားခဲ့ပါတယ်။အင်ဗီရိုပုံမှန်သတင်းစာရှင်းလင်းပွဲအတွင်းဒီကိစ္စတွေနဲ့ပတ်သက်လို့အသေးစိတ်မပြောပေမဲ့တခြားအကြောင်းရင်းတွေလည်းရှိနေပါသေးတယ်
။ The evolving and eroding level of
စစ်စစ်ပြောင်းလဲလာပြီးယုံကြည်မှုပြပြလာတာကြောင့်ဒီလိုခြေနေတိရောက်လာတာဖြစ်ပြီးတော့တခြားမေးခွန်းထုတ်စရာအကြောင်းအရာတွေလည်းရှိလာတာကြောင့်ဘူချူဂျီဖလင်နှုတ်ထုတ်ဖို့သမ္မတကပြောခဲ့တာပါ
။အင်ဗီရိုစုံစမ်းစစ်ဆေးအဖွဲ့အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့စစ်ဆေးရမှာဥပဒေကြောင်းအရာဖောက်ဖျက်ခဲ့တာမျိုးမတွေ့ရဘူးလို့အင်ဗီရိုကပြောထားတာပါ။ Mr. Flynn နဲ့ရုရှားတမတ်တို့ဖုန်းစကားပြောခဲ့တာကို Mr. Trump အနေနဲ့လည်းဘာမှမသိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းထိတ်တန့်ရုရှားအရာရှိတွေနဲ့သမ္မတ Vladimir Putin တို့နဲ့ Mr. Flynn ဟာယင်းနည်းတဲ့ဆက်ဆံရေးရှိတယ်ဆိုပြီးအစောပိုင်းတွေကဆွဆွဲပြောဆိုနေကြတာပါ။ဒီကိစ္စနဲ့ပတ်သက်လို့တီးခြားစုံစမ်းစစ်ဆေးဖို့လွှတ်တော်အမတ်တချို့ကလည်းတောင်းဆိုနေပါတယ်။ Republican အောက်လွှတ်တော်အမတ် Peter King က
တာဒီကစ်မော့ကွက်ရှင်ဝီဟက်တူစီယူနိုဝဲဝီဂို
ဒေါက်တာဘီမန်ဇာရှိနေပါသေးတယ်။ဘာတွေဖြစ်နေလဲဆိုတာကိုကျွန်တော်တို့သိရပါမယ်။တကယ်လို့သာတရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်ရုရှားပါဝင်ပတ်သက်နေတဲ့ကိစ္စရပ်တွေအပေါ်မှာထောက်ရင်းအတိုင်းဝိုင်းကစုံစမ်းဖော်ထုတ်သွားမှာပါ
Republican အောက်လွှတ်တော်အမတ် Charlie Dan က
ဒီဆိုရအဖွဲ့ဟာရုရှားနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတယ်လို့ကျွန်တော်မြင်ပါတယ်တကယ်ကိုထဲထဲဝင်ဝင်ရှိနေတာပါ NATO အဖွဲ့ကိုထိုးခွဲဖို့ပူတင်ကကြိုးပမ်းနေသလိုဥရောပတမကကိုလည်းပြိုလဲအောင်အားထုတ်နေပါတယ်သူကဒီမိုကရက်တစ်လူပောင်အတိုင်းဝိုင်းကိုပျက်စီးစေချင်နေတာပါ
ရုရှားပေါ်ကတ်တင်နင်းသာဆက်ဆံပါတယ်လို့ရှောင်းစပိုက်ဆာကပြောပါတယ
် President Trump has made it very clear
ယူကရိန်းကချန်ဖက်ပရစ်ကတ်ကိုရောကြအောင်ရုရှားစုအနေနဲ့ကြိုးပမ်းမှုသူ့အနေနဲ့မျှော်လင့်ကြောင်းသမ္မတ Trump ကရှင်းရှင်းလင်းလင်းပြောထားတယ်လို့အချိန်ထဲမှာပဲရုရှားစုအနေနဲ့တင်မြှောက်ဖို့လည်းသူကလိုလားပါတယ
်အခုခါမှာတော့သမ္မတဟာ Mr. Flynn နေရာမှာအစားထိုးဖို့ရာထားသူ၃ဦးတွေကတဦးကိုရွေးချယ်ရမှာပါဒီအချိန်မှာပဲဘာတွေဖြစ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့သိရဖို့အထက်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားနိုင်ကြောင်းအထက်လွှတ်တော်ခေါင်းဆောင်တွေကခန့်မှန်းထားပါတယ်ခင်ဗျာ
ကောအွန်တင်ဆက်ထားတာပါအခုတစ်ခါမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးပါမယ်ရှင
်မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်ရဲ့အဖေတူအမေခွဲအကိုတော်ဆက်သူခင်ဂျွန်နမ်အသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးမျိုးသမီးတူကိုဖမ်းဆီးထားတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်ကွာလာလမ်ပူးနိုင်ငံတကာလေဆိပ်မှာဒီကနေ့မနေ့ပိုင်းကဖမ်းဆီးလိုက်တဲ့မျိုးသမီးဟာလုံတီဟောင်းဆိုတဲ့အမည်နဲ့ဗီယက်နမ်နိုင်ငံခီးသွွားအထောက်ထားတွေကင်ထားတယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်အစောပိုင်းကထွက်ထားတဲ့မလေးရှားအစိုးရအာဘော်ဘာနာမသတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာတော့မလေးရှားရဲတပ်ဖွဲ့ကိုပဲကိုးကားပြီးအဖမ်းခံထားရသူဟာမြန်မာအမျိုးသမီးဖြစ်တယ်လို့ဖော်ပြခဲ့ပါသေးတယ်။ဒါနဲ့ပတ်သက်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကမလေးရှားတာဝန်ရှိသူတွေကိုအတီးပြုတ်ပေးဖို့အကြောင်းကြားခဲ့ပြီးနောက်ပိုင်းထွက်လာတဲ့ရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာမှဗီယက်နမ်ခီးသွွားလက်မှတ်ကင်ထားတဲ့အမျိုးသမီးဖြစ်ဖော်ပြတာပါ။ NLD ဥပဒေအကြံပေးတရားလူတော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့ဖြစ်ရပ်မှာအဓိကငွေပေးခိုင်းစေတဲ့လူဟာဒုတိယဘူမူကြီးဟောင်းအောင်ဝင်းခိုင်ဖြစ်ပြီးဒီဆက်ဆက်တရားခံတွေကိုဖမ်းဆီးနိုင်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တံပတော်ဆက်လုပ်နေရတယ်လို့နိုင်ငံတော်သမ္မတရုံးကသတင်းထုတ်ပြန်ပါတယ်။ NLD ဥပဒေအကြံပေးဦးကိုနီကိုရန်ကုန်လေးစိတ်မှာဇန်နဝါရီလ29ရက်နေ့ကတနသမားတူဦးအနိကလှုပ်ကြံတက်ဖြတ်ခဲ့တဲ့အမှုနဲ့ပတ်သက်လို့ပြည်မှုကျူးလွန်သူတရားခံကြည်လင်းနဲ့ပြည်မှုကျူးလွန်ရာမှာပူပေါင်းပါဝင်တယ်လို့တန်မြတ်ရှိထားသူအောင်ဝင်းစော်တို့ကိုဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတရားဝင်ထုတ်ပြန်ပြီးတဲ့နောက်ဒါဟာတတိယအကြိမ်မြောက်အစိုးရဘက်ကထုတ်ပြန်တာပါအခုထုတ်ပြန်ချက်ထဲမှာအောင်ဝင်းစော်ရဲ့ထွက်ဆိုချက်အရဥက္ကဏီကိုတက်ဖြတ်ဖို့ငွေပေးခေဆိုင်စေခိုင်းခဲ့သူဟာသူ့ရဲ့ညီဖြစ်သူအောင်ဝင်းခံဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့ကလူတွေနဲ့သူ့ရဲ့တခြားလူတွေဟာပြီးခဲ့တဲ့နိုဝင်ဘာလမှာသမ္မတရွေးကောက်ပွဲမလုပ်ခင်ခဲ့တဲ့ကရုရှားဘက်နဲ့ဆက်သွယ်ရှိခဲ့တယ်ဆိုတဲ့သတင်းကိုရုရှားကပယ်ချလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကကိုကျော်အသိကကြေညာပေးခဲ့တာပါဒီညာအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားပောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audio Speakers ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American အသံညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.25 နဲ့ 51.2 ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါ့ကျွန်မရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.